အာဆီယံထူးတန်တမန်ကဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်ပေးဖို့တောင်းဆိုတာကိုစစ်ကောင်စီဘက်ကငြင်းနေတာဟာအာဆီယံအဖွဲ့ကြီးနဲ့စစ်ကောင်စီရဲ့ခေါင်းဆောင်ဗိုလ်ချုပ်ဝင်းမင်းအောင်နိုင်တို့ကြားဘုံသဘောတူထားတဲ့အချက်သေးပါတဲ့မူကိုငင်းဆန်တယ်လို့ဖြစ်နေတယ်လို့ဝေဖန်မှုတွေရှိပါတယ်။မြမအရင်မှအဓိကကြတဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ရမှသာအာဆီယံအတွက်အလုပ်ဖြစ်နိုင်မယ်လို့ငင်းနေသူတွေလည်းရှိပါတယ်။ဆက်သွယ်မေးမြန်းလာတဲ့ကိုဝင်းမင်းကတင်ပြမှာပါခင်ဗျာ
။ဟုတ်ကဲ့။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဖို့ကပုဂ္ဂိုလ်ကြီးအခြေရှာတဲ့သဘောလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောပြီးမှANP ရခိုင်မျိုးသားပါတီအထွေထွေအတွင်းသူဥခိုင်ပြည်သူကတော့အခုလိုဆိုပါတယ
်အာဆီယံကကြားနေပြီးတော့ဒီဝင်ပြီးတော့စေစားညှိနှိုင်းမယ်ဆောင်ရွက်မယ်ဆိုတဲ့အခါမှာဒေါ ን ဆန်းစုကြည်နဲ့တွဲခွင်လေးသူ့ဘောဆောင်ပြီးတော့ပြည်သက်တယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်ဘာဖြစ်လို့ဆိုတော့ဒီမြန်မာနိုင်ငံရေးကိုကျွန်တော်တို့သွားတဲ့အခါမှာအကုန်လုံးကနိုင်ငံတကာကရောပြည်တွင်းပညာရှင်တွေကပါတွဲဆောင်ဆွေးနွေးရေးလမ်းကြောင်းတဲ့ပဲအတော်မယ်လို့အဲ့လိုအဆုံးပတ်တဲ့ဟာတွေရှိပါတယ်လေနောက်တစ်ခုကဒီနိုင်ငံရေးတပ်တနာကိုနိုင်ငံရေးနည်းနဲ့ပဲအဖြေရှာရမယ်ဆိုတဲ့အခါမှာဘာပဲဖြစ်ဖြစ်ကျွန်တော်တို့ဒီအလုံးကောင်းဆောင်ပိုင်းတွေစေစားချိန်နိုင်ပြီးတော့သွားတာတော့အကောင်းဆုံးပဲလို့ကျွန်တော်တို့ကတော့အဲ့လိုသုံးသပ်တယ
်ဒါပြင် SNLD စံတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အထွေထွေတွေ့ရမှုဦးဆိုင်လိုက်ကလည်းဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်မရရင်စိုးရရပုံကိုအခုလိုရှင်းပြပါမယ်
။အာဆီယံရဲ့ဖြည့်ဆင်းမှုဟာငကိုကလေးကအချိန်နောက်ကျတဲ့အချိန်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံမှုအတွက်ကိုသူ့ရဲ့ကြိုးပမ်းမှုမအောင်မြင်ဘူးဆိုလို့ရှိရင်လူတို့အနေနဲ့ကတော့သူတို့ရဲ့ဂျာဝင်ဖြည့်ဆင်းမှုကိုတော်တော်လေးအယုံကြည်ပို့ပြီးတော့နည်းသွားနိုင်ပါတယ်။နောက်တစ်ဖက်မှာဒီနတ်ဆက်ကဘက်ကလည်းပဲလူတို့ကပို့ပြီးတော့ရှောင်ကျဉ်လာလိမ့်မယ်။ပို့ပြီးတော့မှကြည့်တွေ့ဆက်ဆံခြင်းတဲ့လားလာတွေကိုမရှိတဲ့လောက်ကိုဖြစ်သွားစေနိုင်တယ်။အဲ့လိုဖြစ်တဲ့နဲ့တကြိမ်ထဲမှာနတ်ဆက်ကဘက်ကလည်းပဲသူ့ရဲ့ငကိုယီမန့်ချက်အတိုင်းဆက်ပြီးကြိုးပမ်းမယ်။အဲ့ခါကျရင်အထူးခိုက်တည်းပုတ်တိုက်မှုတွေပိုများလာတယ်ဆိုလို့ရှိရင်တိုင်းပြည်ပို့ပြီးတော့နားတဲ့နေသားမျိုးရောက်သွားနိုင်ပါလေ
။အခုလိုစစ်ကောင်စီပြောခွင့်ရဘက်ကပုတ်ကိုရေးလို့ပြောလာတာပေါ့။ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံတိုင်းဝန်ကြီးချုပ်စင်မောင်ကတော့မူကြီးကိုညှိလိုက်ကြပါလို့ဆိုပါလေ
။ 5 point consensus ထဲမှာပါတဲ့ဆက်ဆံတဲ့သူတွေအကုန်လုံးနဲ့တွေ့ရမယ်ဆိုတော့အခြေခံမူအပေါ်ကနေပြီးတော့သူကတွေ့ခွင့်တောင်းတယ်ဆိုတော့သူဆိုတဲ့လူပုဂ္ဂိုလ်တစ်ခုပေါ့နော်ဘာဖြစ်လို့လဲဆိုတော့မူရလက်ခံလို့ရှိရင်ဒါကခုနအဲ့လူတွေမှာကအကျုံးဝင်နေတဲ့စိတ်ဟူတာတွေကအစိတ်ပိုင်းတစ်ခုဖြစ်နေတယ်ပေါ့ဒါကအနာသိန်းစကားစခေါင်းဆောင်ကိုယ်တိုင်တက်ခဲ့တဲ့အစည်းအဝေးမှာသူကိုယ်တိုင်လှုပ်ခဲ့တဲ့ဒီ consensus ကတိကဘုတ်ကိုကိုယ်တိုင်ဖျက်လိုက်တာပဲသူကိုငင်းတာမဟုတ်ဘူးဒီ offset ဟိုတာနဲ့တွေ့ရမယ်ဆိုရင်မူကိုညှိလိုက်တာပဲဖြစ်တယ်။ဒါကြောင့်မို့လို့ဒါအာဆီယံအတွက်ကဒါကိုလက်ခံပေးလိုက်မယ်ဆိုလို့ရှိရင်အာဆီယံရဲ့ဂုဏ်သိက္ခာကိုလည်းထိခိုက်တယ်လို့ဖြစ်မှာပေါ့။အ
ဲဒီတော့အာဆီယံအနေနဲ့ရှေ့ဆက်ကြိုးပမ်းတင်တာကိုဦးဆိုင်လေးကဆက်ရှင်းပြပါတယ
်။ပထမဆုံးအချိန်ဝင်ရောက်တာဖြစ်ပေမဲ့လို့အချိန်အန်တန်လင့်သွားပါပြီ။သူ့ရဲ့ညှော်လင့်ချက်ကတော့ဒေါ ን ဆန်းစုကြည်နဲ့ပြည်ဆောင်ရေးကိုမဖြစ်မနေလုပ်ဖို့ပါပဲ။အဲ့လိုဒါလုပ်နိုင်မယ်ဆိုလို့ရှိရင်တော့သူ့အတွက်လမ်းစာဖွင့်သွားပါပြီ။အာဆီယံကိုနိုင်ငံကြားဝန်မဆက်ရေးဆိုတဲ့ဟာမျိုးရှိနေတဲ့ခါကျတော့သူ့တစ်ခုတည်းနဲ့တော့အဆင်ပြေမဲ့ပုံမပေါ်ဘူးဒါကြောင့်လည်းအခြားနိုင်ငံတွေနဲ့ပဲဖြစ်ဖြစ်အရာကြီးနိုင်ငံတွေတွေနဲ့ပဲဖြစ်ဖြစ်ဒီတက်မကပုံမှုကျေပြန့်တဲ့ချိတ်ဆက်မှုမျိုးနဲ့ချင်းကပ်နိုင်မှသာအဆင်ပြေလိမ့်မယ်အနည်းဆုံးအချင်းတော့သူကနိုင်ငံတကာဖိအားကိုဒီတက်မကပို့ပြီးရအောင်စမ်းဆောင်နိုင်မယ်ဆိုလို့ရှိရင်တော်တော်လေးကိုအဆင်ပြေပါလိမ့်မယ်နိုင်ငံတကာရဲ့ပံ့ပိုးကူညီမှုကိုမရဘဲနဲ့ကတော့နတ်ဆက်ကအတက်ကလည်းပဲရှော့ပီးရပုံမပေါ်ဘူ
းဒါပေမဲ့ဥခိုင်တီဆိုကတော့အခုတကယ်ကျော်စုနဲ့မတွေ့ရရင်တော့ဆက်ကြိုးစားသွားတင်တယ်လို့ထောက်ပြပါတ
ယ်ပနမအနေနဲ့ဒီတကြိမ်မရလို့ရှိရင်လည်းအာဆီယံအနေနဲ့ဒီအင်းနာရှင်းနိုင်ငံလေမြန်မာနိုင်ငံရဲ့အခြေအနေကိုပိုလို့နားလေတဲ့အခွင့်အရေးတစ်ခုဖြစ်တဲ့အနေနဲ့တိုးတုံတိုးပြောင်းငြင်းငြင်းပါပါနဲ့လေမြန်မာနိုင်ငံရဲ့ကိုရှင်းကပ်တဲ့အခါမှာပစမအချိန်မှာဥခွင့်မရပင်လေနောက်နောက်အချိန်တွေမှာတဖြည်းဖြည်းရင်ပေါ်လာအောင်လုပ်ဖို့တော့လိုလိမ့်မယ်
ဒါပေမဲ့ဒေါ်စင်မောင်ကတော့အာဆီယံထိပ်တီးမှာဖြစ်တဲ့ပုံကိုအခုလိုရှင်းပြပါလဲ
အာဆီယံကိုယ်တိုင်ကိုပဲအာဆီယံဖွဲ့ဝင်တဲ့နိုင်ငံကမထင်မှတ်မြင်ပြပါလဲကြောက်တဲ့အနေထားမျိုးကြီးဖြစ်တဲ့အတွက်ကြောင့်မို့လို့လာမယ့် summit မှာတော့ပြည်သူလူထုကိုကိုးစားမပြုရဲဒါအာဆီယံရဲ့ပုံရိပ်ကိုကြာဆင်းစေတဲ့ဒီ entity တစ်ခုတော့ဖိတ်ကြားဖို့မသင့်ဘူးအန်ယူဂျီအနေနဲ့ကတော့ဒီတာရိုင်းနိုင်ငံကြီးရဲ့အာဆီယံနဲ့ရောပူးပေါင်းဆောင်ရွက်ဖို့ကျွန်တော်တို့ကတော့ဆင်းရဲရှိနေပါတယ်။အ ဆက်ဆံပွိုင်းခန့်အပ်ခဲ့တာကျွန်တော်တို့ကြိုးစားတောင်းလဲပါတယ်အကြံပြုချက်ဒီအချက်လက်တွေနဲ့ဒီကျွန်တော်တို့စာပေးဖို့တက်တက်ဆောင်ရထားမှုတော့ဖြစ်တယ်အာဆီယံတို့နိုင်ငံကစောင်းဆောင်နေတဲ့တော့ကျွန်တော်တို့ဖြည်းဖြည်းဆွေးနွေးတာရှိပါတယ်
တကယ်တော့အာဆီယံရဲ့အခုလိုမြန်မာပြည်ရှေ့ကကြိုးပမ်းနေတာကိုဒေတာဘိန်းအင်အားကြီးတရုတ်နဲ့ကမ္ဘာအင်အားကြီးအမေရိကန်ပါဝင်နောက်နိုင်ငံတွေကနောက်ကဆက်တွဲနေကြပါတယ်